Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2019ခုနှစ် January 14ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA season ကို American ပြည်အောင်စုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်ထိ line to meter 19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းအတွက် season ကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကို American ပြည်ထွေးနေကျွန်တော်ကြော်သိမ်းကြညာမှာပါသမရဘရကူဘာမဟာဒီကနေ့ကွန်ဂရက်လွှတ်တော်ကိုသွားပြီးသူ့ရဲ့တမိုင်းဝင်ကျမ်းမာရေးဆောင်ရှားမှုဥပဒေကိုကာကွယ်ရေးဒီမိုကရက်တွေနဲ့ဆွေးနွေးဖို့ရှိပါတယ်။တူရကီနိုင်ငံအစ္စတန်ဘူမြို့နိုင်ငံကလပ်ကိုဝင်ပြစ်တဲ့တနသမားဘဲသူဆိုတာသိထားပြီးလို့တူရကီတာဝန်ရှိသူတွေကပြောပါတယ်။ကဘာကြီးရင်ဆိုင်နေရတဲ့အချက်အသေးတွေကိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုနဲ့သာဖြေရှင်းနိုင်မယ်လို့ကုလအတွင်းမှုချုပ်တစ်ကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နေနာဆင်ကြားမှာကမောင်နှုတ်ဒေတာလုံချုံရင်ဒီညရင်နဲ့ဥပဒေစိုးမိုးရေးဟာစိုးရင်စရာချင်းနေမှာရှိနေစေဖြစ်တယ်လို့ထုတ်ပြန်ထားရတဲ့ပတ်သက်ပြီးရော
ဟို language ကတန်းတရားလေးဘာမှပေါ့တာတော့
ဆူဇန်စစီရဲ့အဖွဲ့မှပါဝင်တဲ့အတွင်းမှုဦးစော်မြင့်ဖေရဲ့အခုလိုပြောကြားချက်ကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်မြန်မာနိုင်ငံအနေနဲ့အကြမ်းဖက်သမားတွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုတိုးလာနိုင်သလားဆိုတဲ့သတင်းကိုလည်းခုညနေမှာနာဆင်ရဖို့ရှိပါတယ်။အခုရင်ဆုံးထိတ်တက်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ပြည်ထွေးတို့ကကြီးညာပေးပါမယ်။
အမေရိကန်သမ္မတဘရက်အိုဘားမားဟာကျန်းမာရေးဆောင်ရှောက်မှုဆိုင်ရာသူ့ရဲ့တမိုင်းဝင်ဥပဒေကိုခုခံကာကွယ်ရေးဒီမိုကရက်လွှတ်တော်အမတ်တွေကိုစူးစီးဖို့အတွက်ဒီကနေ့ကွန်ဂရက်လွှတ်တော်မှာသွားဆွေးနွေးဖို့ရှိပါတယ်။ရွေးကောက်ခံဒုတိယသမ္မတမိုက်ပန်ဆာလည်းဘရူးအစီအစဉ်ကိုရီပက်ဘလီကန်အမတ်တွေနဲ့ဆွေးနွေးဖို့သွားမှာပါ။အဲ့ဒီအထက်မှာအိုဘားမားခဲလို့ခေါ်ပေါ်ပြောဆိုနေကြတဲ့ဒီဥပဒေကိုဖျက်သိမ်းပြည်ရေးကိစ္စလည်းရီပက်ဘလီကန်တွေဆွေးနွေးကြဖို့ရှိပါတယ်။ဒီအပြိုင်ဆွေးနွေးပွဲနှစ်ခုဟာသမ္မတအိုဘားမားအစိုးရကနေရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့သစ်လက်ထက်အနာလွှဲပြောင်းရေးလုပ်နေတာနဲ့အမျှဖြစ်လာဖို့ရှိတဲ့ထိတ်တိုက်တွေ့မှုကြီးတွေကတခုခုအထင်ရှားပြနေပါတယ်။စည်ရိတ်သက်သာသောကျန်းမာရေးဆောင်ရှောက်မှုဥပဒေလိုဆိုရမယ် Affordable Care Act ကိုလွှတ်တော်နှစ်ရလုံးကိုဒီမိုကရက်တွေကထိန်းချုပ်ပြီးမစ္စတာအိုဘားမားကသမ္မတအဖြစ်ရှိနေတဲ့2010ပြည့်နှစ်ကပြတ်ထန်းခဲ့တာပါလာမယ့်ဇန်နဝါရီလ20ရက်နေ့မှာတော့အာနာချင်းဝင်းရှာဟာ2010ပြည့်နှစ်ကပုံစံနဲ့ပြောင်းပြန် Republican တွေပဲအကြောက်သွားတော့မှာပါအိုဘားမားရဲ့ကျန်းမာရေးဆောင်ရှောက်မှုအစည်းအဝေးဟာတိတ်ကိုဆိုးရွားတဲ့အစည်းအဝေးဖြစ်ပြီးအကုန်ကျတိတ်များလွန်းနေလို့မစ္စတာထရမ့်ကပြောထားမှုပါတယ်ဒီအစည်းအဝေးကိုအစားထိုးမဲ့အသေးစိတ်အစည်းအဝေးတစ်ခုခုကိုသူကအခုချိန်ထိချမပြသေးပေမဲ့လည်းသူလှုပ်ချင်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောထားပါဗျ။တ
ူရကီနိုင်ငံအစ္စတန်ဘူမြို့က night club တစ်ခုမှာနှစ်သိက္ကူညကလူပေါင်း39ယောက်ကိုပြစ်တက်ခဲ့တဲ့တနတ်သမားဘယ်သူဆိုတာဖော်ထုတ်နိုင်ပြီလို့တူရကီဝန်ကြီးချုပ်မာဗလက်ကာဗူဆိုဂလူကဒီကနေ့ပြောဆိုလိုက်ပါတယ်။အစိုးရပိုင်းအနာဒိုလူသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာအခုလိုပြောသွားတာပါ။ဒါပေမဲ့တိုက်ခိုက်သူရဲ့နာမည်ကိုတော့မပြောပါဘူး။Reina Night Club ကနေတိုက်ခတ်သူထွက်ပြေးသွားခဲ့တဲ့တနင်္ဂနွေနေ့မနက်ပိုင်းကစပြီးတော့အာနာပိုင်တွေကအဲ့ဒီလူကိုလိုက်ရှာနေကြတာပါ။အင်္ဂါနေ့မှာတော့တူရကီသတင်းဌာနတစ်ခုကတိုက်ခတ်သူလို့တန်တရားဖြစ်စရာလူတယောက်ကိုအစ္စတန်ဘူမြို့တော်ကထက်ဆင်းယင်ပြင်မှာလမ်းလျှောက်နေတာတွေ့ရတဲ့အကြောင်းရုပ်သံနဲ့အတူဖော်ပြပါရတယ်။အဲ့ဒီရုပ်သံဖိုင်ကိုဘယ်ချိန်ကရပ်ယူခဲ့တယ်လဲဆိုတာကတော့သေချာမသိရပါဘူး။လုံခြုံရေးစောင့်ကြည့်ကင်မရာကနေရပ်ယူထားတဲ့ရှင်းရှင်းလင်းလင်းမမြင်ရတဲ့တနတ်သမားရဲ့ပုံတွေကိုအာနာပိုင်တွေကအစောပိုင်းကလေးကထုတ်ပြန်ချတာပါ။ဒီတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့လူ9ယောက်ကိုဖမ်းဆီးထားတဲ့အကြောင်းလဲအနာဒိုလူသတင်းမှာဖော်ပြထားပါတယ်။အဲ့ဒီလူ9ဦးဟာ IS သွေးကြွအဖွဲ့ဝင်တွေလို့တန်တရားရှိထားပြီးတော့အနောက်ဖက်အစ္စမီးယားမြို့ကအချင်းထောင်မှာသူတို့ကိုထိန်းသိမ်းထားပါတယ်ရှင်
။စီးရီးယားပြည်ခရဲ့ဆေးရုံကိုချိုးဖောက်တာတွေဟာဒီလနှောင်းပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ငင်းချမ်းရေးဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့တူရကီကသတိပေးလိုက်ပါတယ်။စီးရီးယားပြည်ပခန့်မှာစန့်ကျင်ဘက်အုပ်စုတွေကိုတစ်ဖက်စီပံ့ပိုးပေးနေတဲ့ရုရှားနဲ့တူရကီတို့ကကြောင်းဝင်ဆက်ဆက်ပြီးခဲ့တဲ့တနင်္ဂနွေလုံးအပြည့်ရရေးသဘောတူညီချက်ပြီးခဲ့တဲ့သတင်းပတ်မှာစတင်တာပါ။ကာဇစ်စတန်နိုင်ငံအက်စတာနာမြို့မှာကျင်းပဖို့စီစဉ်ထားတဲ့ငင်းချမ်းရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးကြိုးပမ်းမှုခိုင်မာအောင်လုပ်တာလည်းဖြစ်ပါတယ်။တိုက်ပွဲတွေတိုးလာနေတာကိုမရက်နိုင်ရင်တော့အက်စတာနာလုပ်ငန်းစဉ်ကျဆုံးသွားနိုင်ပါတယ်လို့တူရကီနိုင်ငံသားရဲ့ဝန်ကြီးမက်ဗလက်ကာဘူဆိုဂလူကနိုင်ငံပိုင်အနာဒိုလူသတင်းဌာနကိုဒီကနေ့ပြောပါတယ်။အပြည့်ရသဘောတူညီချက်ချိုးဖောက်မှုအတွက်လေဘနွန်အခြေစိုက်ဟက်စ်ဘိုလာစစ်သွေးကြောအဖွဲ့အပါအဝင်အစိုးရလူထားတဲ့လက်နက်ကိုင်တွေကိုသူကအပြစ်တင်ပြောဆိုပါတယ်။ငင်းချမ်းရေးဆွေးနွေးပွဲအတွက်မူပေါင်းတွေကိုဆွေးနွေးဖို့ရုရှားတာဝန်ရှိသူတွေနောက်သတင်းပတ်မှာတူရကီကိုလာမယ်လို့လဲကာဗူဆိုဂလူကပြောပါတယ
်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတာဝန်ယူခဲ့ချိန်အတွင်းဟယ်လရီကလင်တန်ပေးပို့ခဲ့တဲ့ဒါမှမဟုတ်လက်ခံရရှိခဲ့တဲ့နောက်ထပ်အီးမေးလ်ပေါင်း1031ဆောင်ကိုအမေရိကန်နိုင်ငံသားရဲ့ဌာနကအင်္ဂါနေ့မှာထုတ်ပြန်လိုက်ပါတယ်။ဖက်ဒရယ်ဆိုရစုံစမ်းစစ်ဆေးရေးဘူရို FBI ကလက်ခံရရှိထားတဲ့စာမျက်နှာပေါင်း1850ရှိတဲ့စာရွက်စာတမ်းတွေကိုစစ်ဆေးဖို့ဖက်ဒရယ်တရားရုံးတစ်ခုကနိုင်ငံသားရဲ့ဌာနကိုညွှန်ကြားခဲ့တာပါ။အခုထုတ်ပြန်လိုက်တဲ့အီးမေးလ်တွေဟာအဲ့ဒီစာရွက်စာတမ်းတွေထဲကတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ ဆာရွက်စာတမ်းအတော်များများဟာအရင်2014ခုနှစ်ကနိုင်ငံခြားရေးဌာနကို Mrs. Clinton ပေးခဲ့တဲ့ဆာရွက်စာတမ်းတွေနဲ့အတူတူနီးပါးဖြစ်တယ်လို့လူသိရှင်ကြားထုတ်ပြန်ထားပြီးသားအချက်လက်တွေဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ခါဘီကပြောပါတယ်နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ခြင်းကကိုပိုင်အီးမေးလ်ဆာဗာကိုသုံးပြီးတော့ပေးပို့ခဲ့တဲ့အီးမေးလ်ပေါင်း3000လောက်ကိုတော့အလုံးနဲ့မသက်ဆိုင်ဘူးလို့ဆိုပြီးတော့ Mrs. Clinton ကဖျက်ပစ်ခဲ့တာပါ။အဲဒီလိုမဖျက်ပစ်ခင်မှာတော့ထောင်ထဲချီတဲ့တခြားအီးမေးလ်တွေကိုသူကအစိုးရကိုလွှဲပြောင်းပေးခဲ့ပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးမှုတွေအတွင်းမှာဒီလွတ်လပ်စွာသတင်းထုတ်ပြန်ခွင့်အဥပဒေနဲ့အညီထုတ်ပြန်ပေးဖို့လိုအပ်တဲ့နောက်ထပ်အီးမေးလ်တချို့ကို FBI အဖွဲ့ကရှာတွေ့ခဲ့တာပါရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ week ကနေဗိုလ်ဒူးညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ကဘာကြီးဟာတကယ်ကိုအရေးကြီးပြီးခက်ခဲတဲ့အချိန်ကာလတစ်ခုမှာရောက်နေပြီးတော့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုနဲ့သာကျော်လွှားနိုင်မယ်လို့ကုလသမဂ္ဂတွင်မှုချုပ်သစ်အန်တိုနီယိုဂူတာရစ်ကပြောလိုက်ပါတယ
် This is the moment in which we need to assert the value of multilateralism. This is the moment in which we need to recognize
ဒီအချိန်ဟာနိုင်ငံစုံပူးပေါင်းဆောင်ရွက်မှုရဲ့တန်ဖိုးကိုအခိုင်အမာအလေးထားဖို့လိုအပ်တဲ့ကာလဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာပြဿနာတွေကိုတကမ္ဘာလုံးပါဝင်တဲ့အဖြေတွေနဲ့သာကင်တွယ်ဖြေရှင်းနိုင်မယ်ဆိုတာကိုအတိအမှန်ပြုဖို့လိုအပ်တဲ့ကာလဖြစ်ပြီးကုလသမဂ္ဂဟာနိုင်ငံစုံချင်းကပ်ဆောင်ရွက်မှုရဲ့အခြေခံအုတ်မြစ်ဖြစ်ပါတယ်လို့ရွေးမှုချုပ်သစ်မစ္စတာဂူဒရစ်ကပြောပါတယ်။ရွေးမှုချုပ်အဖြစ်9နှစ်သက်တမ်းစတင်တဲ့တနင်္ဂနွေနေ့ကလေးကဆိုရင်ပထမဆုံးအကြိမ်အဖြစ်အင်္ဂါနေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှဝန်ထမ်းတွေနဲ့တွေ့ဆုံချိန်တွင်မစ္စတာဂူဒရစ်ကသူ့အမြင်ကိုခတ်တူတူပြောသွားတာပါ။ကုလသမဂ္ဂရဲ့အားနည်းချက်တွေကိုရွေးမှုချုပ်သစ်ကအတိအမှတ်ပြုပြောဆိုသလိုသက်တမ်း82နှစ်ရှိပြီဖြစ်တဲ့ဒီအဖွဲ့အစည်းကိုပြုပြင်ပြောင်းလဲရေးအားလုံးပါဝင်ဆောင်ရွက်ဖို့လည်းတိုက်တွန်းသွားပါတယ်။မစ္စတာဂူဒရစ်ကအရင်ကတော့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖြစ်တာဝန်ထမ်းခဲ့ပူပါတယ်
။အမေရိကန်သမ္မတရေဂန်လက်ထက်ကုန်သွယ်ရေးဌာနဒုတိယအကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့ပူပြီးတော့တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာကင်တွယ်မှုတွေကိုပြင်းပြင်းထန်ထန်ဝေဖန်သူတူဖြစ်တဲ့ Robert Lighthizer ကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ်ကသူ့ဆိုရတဲ့လက်ထက်ကုန်သွယ်ရေးဌာနအကြီးအကဲဖြစ်တဲ့ရထားလိုက်ပြီးတဲ့နောက်မှာတော့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာကုန်သွယ်ရေးဆိုင်ရာအပြန်အလှန်အကျိုးစီးပွားတူညီတာတွေရှိတယ်လို့တရုတ်နိုင်ငံခြားရေးဌာနကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့ကုန်သွယ်ရေးလုံငွေပြမှုတွေကိုနှေးပါစေမဲ့ပုံမကောင်းမှုနဲ့သဘောတူညီချက်တွေရအောင်ကုန်သွယ်ရေးဌာနအကြီးအကဲကတာဝန်ယူဆောင်ရွက်ရတာပါ။ Lighthizer ဟာRepublican သမ္မတ Ronald Reagan လက်ထက်ဒီကုန်သွယ်ရေးဌာနဒုတိယအကြီးအကဲအဖြစ်နဲ့တာဝန်ယူခဲ့တဲ့အချိန်1980ပြည့်လနှစ်တွေအတွင်းဂျပန်နိုင်ငံကတင်ပို့ကုန်တွေအများအပြားဝင်ရောက်လာနိုင်တာကိုဟန့်ထားဖို့အချိုးချကိုတာစနစ်နဲ့ဒီကတ်သတ်ခွန်စီးကြတာတွေကိုလုပ်ခဲ့တဲ့သူဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်လို့တော့ Lighthizer ကတရုတ်ဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WTO အဖွဲ့ဝင်နိုင်ငံအဖြစ်စတင်ပါလာခဲ့တဲ့2001ခုနှစ်ကသူပေးခဲ့တဲ့ဂတိကဝတ်တွေနဲ့အညီလိုက်နာကျင့်သုံးဖို့ကိုပြတ်ကွက်နေတယ်လို့ဝေဖန်ပါတယ်။တရုတ်အစိုးရအနေနဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ကချမှတ်ထားတဲ့စီးမြင့်တွေအတိုင်းတပုံစံနဲ့မဟုတ်ရင်တော့လက်ရှိကုန်သွယ်ရေးစနစ်ကိုတော့ပုံမတင်ကျက်တဲ့နည်းလမ်းတွေချမှတ်ပြီးတော့ပြောင်းလဲဖို့လိုအပ်တယ်လို့ Lighthizer ကဝေဖန်တာပါ။တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရ Ken Shuang ကတော့အမေရိကန်နဲ့တရုတ်ကြားစီးပွားရေးနဲ့ကုန်သွယ်ရေးဆက်ဆံမှုတွေမှာကြုံတွေ့ရတဲ့ပြဿနာတွေကိုအပြန်အလှန်အကျိုးစီးပွားနဲ့တန်းတူဆက်ဆံရေးပေါ်မှာအခြေခံထားပြီးတော့နှစ်ဖက်စလုံးကတင့်လျော်တဲ့ဆုံးဖြတ်ချက်တွေချမှတ်လှုပ်ဆောင်သွားတဲ့လို့ဒီကနေ့ပြောဆိုသွားပါတယ်ရှင်။
တရုတ်နဲ့ဗာတီကန်နန်းတော်တို့အကြားမကြသေးခင်လတွေတွင်ဆွေးနွေးပွဲတွေလုပ်နေကြတာကြောင့်နှစ်ပေါင်း60ကျော်ကြာပြီးတဲ့နောက်တန်တမန်ဆက်ဆံရေးပြန်ထူထောင်နိုင်တဲ့အခြေအနေရောက်သွားစေနိုင်တယ်လို့လေလာသူတွေကပြောပါတယ်။ဒါဟာဖြင့်တရုတ်ပြန်ဘက်ပြိုင်ဘက်ထိုင်ဝမ်နဲ့ဗာတီကန်အကြားဆက်ဆံရေးရပ်သွားနိုင်ခြင်းရှိပြီးထိုင်ဝမ်အတွက်ပြည်ပအသိမှတ်ပြုခံရမှုမှာအဓိကထိုးနှက်မှုကြီးတစ်ခုဖြစ်သွားနိုင်ခြင်းရှိပါတယ်။ဗာတီကန်နန်းတော်အနေနဲ့တရုတ်လူအဖွဲ့အစည်းမှသားကြောင်အောင်လုပ်ခြင်းအားဖြင့်ဆက်ဆံရေးတိုးတက်ကောင်းမွန်အောင်ကြိုးစားမယ်လို့မျှော်လင့်နေကြောင်းတရုတ်အစိုးရရဲ့ဘာသာရေးဆိုင်ရာဌာနအကြီးအကဲကတရုတ်နိုင်ငံတွင်ကက်သလစ်ခရစ်ယာန်ဘုရားကျောင်းတွေရဲ့အစည်းအဝေးတစ်ခုမှာပြောသွားပါတယ်။တရုတ်နိုင်ငံတွင်ကက်သလစ်ဘုန်းတော်ကြီးတွေကိုခန့်အပ်တဲ့အာဏာဘယ်သူမှရှိသင့်တယ်ဆိုတဲ့အပေါ်တရုတ်နယ်ဗာတီကန်အကြားအငြင်းပွားနေတာဖြစ်ပြီးဩဇာလွှမ်းမိုးမှုပိုရအောင်နှစ်ဖက်စလုံးကကြိုးစားနေတာပါ။တိုင်ဝမ်ကိုဗာတီကန်ကအတိမတ်ပြုထားတာကြောင့်သူတို့အနေနဲ့တရုတ်နိုင်ငံနဲ့မတူဘဲဘာသာရေးလွတ်လပ်ခွင့်ကိုတန်ဖိုးထားတယ်ဆိုတာတိုင်ဝမ်ကတခြားနိုင်ငံတွေကိုပြသဖို့အထောက်အကူဖြစ်စေခဲ့ပါတယ်။
စပယ်ဝီဂျီချုပ်ရှင်ဆိုအာဘေးဟာ2018ခုနှစ်နှစ်သက်ရဲ့ပထမဆုံးသတင်းစာရှင်းလင်းပွဲကိုဒီကနေ့လုပ်ပါရယ်ဒီနှစ်ဟာအပြောင်းလဲတွေများမဲ့နှစ်နိုင်ငံတော်များများမှာခေါင်းဆောင်ပြောင်းလဲတွေရှိမှဖြစ်ပြီးတော့ကြိုတင်ခန့်မှန်းလို့မရတဲ့အခြေအနေတွေအောက်မှာကိုယ့်ရဲ့တည်ရှိမှုကိုခိုင်မာအောင်လုပ်ဖို့အရေးကြီးတယ်လို့မစ္စတာအာဘေးကပြောပါရယ်ဂျပန်နိုင်ငံအတွက်ဒီနှစ်မှာဦးစားပေးအနေနဲ့စီးပွားရေးတိုးတက်မှုနှုန်းပို့ပြီးတော့ကောင်းလာအောင်လုပ်သွားမယ်လို့လည်းသူကပြောပါရယ်ဂျပန်နိုင်ငံနောက်ပိုင်းမှာရှိတဲ့ဂျပန်လူမျိုးတွေအထွတ်မြတ်ထားရာရှင်တိုဘုရားကျောင်းတွေကတစ်ခုဖြစ်တဲ့ ဤဇေဖျားเจ้าကိုနှစ်စဉ်သွားရောက်နေကြအတိုင်းဒီနေ့မှာသွားရောက်ခဲ့ပြီးတဲ့နောက်မှာတော့ဒီနေ့သတင်းစာရှင်းလင်းပွဲကိုလုပ်ကြပါဂျပန်စီးပွားရေးပြည်လဲဥမော်လာအောင်ထောက်ကူဖြစ်စေမယ်မစ္စတာအာဘေအစိုးရဦးဆောင်ရေးဆွဲထားတဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုရှေ့ဆက်တွန်းအားပေးဆောင်ရွက်သွားဖို့ဆုံးဖြတ်ချက်အခိုင်အမာချမှတ်ထားတဲ့အကြောင်းလဲမစ္စတာအာဘေကပြောသွားပါတယ်လူမှုအသုံးစိတ်တွေကိုတွန်းပြပြီးတော့ဗဏ္ဍာငွေကြေးဆိုင်ရာရှော့ပေါ့မှုတွေအများပြားချမှတ်ဆောင်ရွက်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်လဲငွေတန်ဖိုးအစမတန်မြင့်တက်နေတာကိုအဆုံးသတ်နိုင်ဖို့မစ္စတာအာဘေကကြိုးစားနေတာဖြစ်ပါတယ်ရှင်
အိန္ဒိယနိုင်ငံဘင်္ဂလားမြို့မှာနှစ်တကူညနေခင်းကဖြစ်ခဲ့တဲ့အမျိုးသမီးတွေကိုလိမ်မန်းဆိုင်ရာစော်ကားတိုက်ခိုက်တဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးဒါဟာအနောက်နိုင်ငံတွေပုံစံဝတ်စားစီရင်တာကြောင့်ဖြစ်တယ်လို့ပြောတဲ့အိန္ဒိယဝန်ကြီးတဦးအပြင်းထန်ဝေဖန်ခံနေရပါတယ်။အနောက်နိုင်ငံသားတွေပုံစံနဲ့ထပ်တူညီပါတူတဲ့လူငယ်တွေစုဝေးခဲ့ကြတာပါလို့ကာနာတာကပြည်နယ်ပြည်ထောင်စုဝန်ကြီးဂျီပါရာမက်ရှဝါရာက The Times Now အိန္ဒိယရုပ်သံသတင်းဌာနကိုပြောတာပါ။အဲဒီလူငယ်တွေဟာစိတ်သဘောထားပိုင်းသာမကအဝတ်အစားကလည်းအနောက်နိုင်ငံသားတွေကိုတူပဝတ်ဆင်ထားတာကြောင့်တချို့မိန်းကလေးတွေနှောက်ရှက်ခံရပြီးရိုးရိုးတက်တဲ့အခြေအနေတချို့ဖြစ်သွားတာပါလို့ဝန်ကြီးကပြောပါတယ်ခင်ဗျာ
ကိုကျော်သိန်းနဲ့မခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်ပြည်အရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မောင်တော်ဒေတာလုံချိုရေးတည်ငြိမ်ရေးနဲ့ဥပဒေစိုးမိုးရေးဟာဆွေးင်စရာအခြေအနေမှာရှိနေစေဖြစ်တယ်လို့မြန်မာအစိုးရရဲ့မောင်တော်ဒေတာစုံစမ်းရေးကော်မရှင်ကထုတ်ပြန်လိုက်ပါတယ်။ဒါပြင်နိုင်ငံတကာကဆွတ်ဆွဲနေတဲ့လုံချိုရေးတပ်ဖွဲ့တွေကမွတ်စလင်ကျွေးရွာတွေမှာလူမျိုးတုံးတက်ဖြတ်တာအမျိုးသမီးတွေကိုအဓမ္မပြုကျင့်တာမျိုးတွေမတွေ့ရသလိုဘာသာရေးအရဖိနှိပ်ချုပ်ချယ်တာမျိုးလည်းမရှိဘူးလို့ကော်မရှင်ကသူ့ရဲ့စုံစမ်းတွေ့ရှိချက်မှာကြားဖြတ်စီရင်ခံစာဆိုပြီးတော့ထုတ်ပြန်ခဲ့ပါတယ်။ကော်မရှင်ကတွေ့ရှိချက်တွေနဲ့ဒေတာကန်တချို့ရဲ့တုံ့ပြန်ချက်တွေကို VOA မြန်မာပိုင်းသတင်းတောက်မတ်မေခါကတင်ပြပို့ထားပါရရှင
်။အစိုးရကဖွဲ့စည်းပေးထားတဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်ကမနေ့ကကြားဖြတ်အစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီထဲမှာအကြမ်းဖက်သမားတွေကလုံခြုံရေးနဲ့ဥပဒေစိုးမိုးရေးကိုချိန်ချောက်နေလျက်ရှိတယ်လို့ဖော်ပြထားပါတယ်။ဒီတွေ့ရှိချက်တွေမှာနိုင်ငံတကာကပြောဆိုချက်တွေနဲ့ကွာခြားနေတာတွေကြောင့်အစီရင်ခံစာရဲ့တိကျမှုအပေါ်မေးခွန်းတွေကတော့ရှိနေပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့မှပါဝင်တဲ့အတွင်းရေးမှူးဦးမြင့်ဖေကတော့ဒီစီရင်ခံစာပေါ်မှာထွက်ပေါ်လာမဲ့ဝေဖန်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်ပါတယ
်။အမှုရှိတဲ့သတင်းတွေအမှုရှိတဲ့ဟာတွေကိုရနိုင်မှုတွေတော့ကျေးဇူးပါတယ်။ limited ချင်းနဲ့အကန့်အသတ်တွေတော့များပါတယ်။ဟို language တက္ကသိုလ်ကလည်းဗလာမပေါ့တာတို့လမ်းသူကိုယ်တိုင်ကလည်းကြောက်လန့်နေတာလည်းရှိသေးတယ
်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ရဲ့ရခိုင်အကြံပေးအဖွဲ့ဝင်တဦးလည်းဖြစ်အစ္စလမ်ဘာသာဝင်တဦးလည်းဖြစ်တဲ့ဦးအေးလွင်ကတော့ထုတ်ပြန်လိုက်တဲ့အစီရင်ခံစာပေါ်မှာခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်ကျွန်တော်တို့အကြံပေးအဖွဲ့ကလည်းမကြားပြီးမှအဲအလုံးစုံဆက်ကြရပေါ့ဒီဟိုဒီလိုပဲ incident report လေးကြားကြအစီရင်ခံစာတွေရှိပါတယ်နော်အဲ့တော့ဒီသူတို့ထုတ်လိုက်တဲ့ဒီ report ကကျွန်တော်တို့လေ့လာမှာပဲပေါ့နော်အဲ့ဒါလေးကျွန်တော်ပြောပြတယ်မှတ်ချက်လေးထုတ်ချက်လေးတော့ကျွန်တော်တို့မသိကြပါဘူးကျွန်တော်တို့ကဘာမှလေ့လာစုံစမ်းမှုဆိုတဲ့ဒီစာမလို့ဆက်နေကျွန်တော်တို့ကအကြံပေးဖို့အတွက်အဆက်လက်တွေပြုလုပ်တာလည်းရှိပါတယ်
။ပြီးခဲ့တဲ့နှစ်အောက်တိုဘာလကတိုက်ခိုက်ခံရမှုဟာနှစ်ရှည်စီမံကိန်းရေးဆွဲပြီးစနစ်တကျကျူးလွန်ဖို့လှုံ့ဆော်ထားတာဖြစ်ကြောင်းနဲ့ဘာသာရေးလူမျိုးရေးအစွန်းရောက်တွေကနိုင်ငံတကာကဘာသာရေးအစွန်းရောက်အဖွဲ့တွေရဲ့ငွေကြေးအထောက်ပံ့ကိုရယူကာအကြမ်းဖက်လှုံ့ဆော်တာဖြစ်တဲ့ဆိုပြီးအစိုးရရဲ့ထုတ်ပြန်ထားမှုအပေါ်ဒီအစီရင်ခံစာမှာကော်မရှင်ကထပ်လောင်းအတည်ပြုထားပါတယ်။စုံစမ်းတွေ့ရှိချက်အရနိုင်ငံတကာကဆွဆွဲထားသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဘင်္ဂလီကျေးရွာတွေမှာလူမျိုးတုံးတက်ဖြတ်မှုတွေနဲ့အတ္တမပြုကျင့်မှုတွေပြုလုပ်တယ်ဆိုတာမျိုးမတွေ့ရသလိုဘာသာရေးအဖိနှိပ်ချုပ်ချယ်ထားမှုလည်းမရှိကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဘင်္ဂလီဥယေပလီဘာသာရေးအဆောက်အဦတွေတိုးပွားနေတာကိုကြည့်ရင်နိုင်ငံတကာရဲ့ပြောဆိုမှုတွေဟာဆွဆွဲမှုတသက်ဖြစ်တယ်ဆိုတာသက်သေပြနိုင်ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအာဓမပြုကျင့်ခံရတဲ့ဆိုတဲ့မွတ်စလင်အမျိုးသမီးအချို့ကိုကော်မရှင်အဖွဲ့ဝင်တွေစစ်ဆေးတာမှာတွေ့ရှိချက်နဲ့အဲ့ဒီအမျိုးသမီးတွေကိုပဲတည်င်းတောက်တွေကမေးမြန်းစင်မှာပြောဆိုချက်တွေဟာကွာဟနေတာကြောင့်ဒီလိုမတရားပြုကျင့်ခံရသူတွေရှိရင်တိုင်ကြားဖို့နဲ့ဥပဒေအရအရေးယူမှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံယုံကတော့ထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာပဲမွတ်စလင်ကျေးရွာသားအချို့ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကရိုက်နှက်နေတဲ့ဗီဒီယိုခွေတွေထွက်ပေါ်လာတာကြောင့်ဒါကိုသက်ဆိုင်ရာတာဝန်ရှိသူတွေကစစ်ဆေးအရေးယူမှုတွေပြုလုပ်နေရပါတယ်။လက်ရှိမောင်နှောဒေတာလုံခြုံရေးနဲ့ထွက်ပေါ်လာတဲ့အစီရင်ခံစာပေါ်ဒေသခံရခိုင်တိုင်းရင်းသားတဦးဖြစ်တဲ့မောင်တော်မျိုးနယ်ကရခိုင်အမျိုးသားပါတီဥက္ကဋ္ဌကတော့အစီရင်ခံစာပေါ်မှာအခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။ပြည်ပြည်ကစုံစမ်းပြီးတော့ထုတ်ပြန်တယ်ဆိုတော့ကျွန်တော်လည်းလည်းဒီထောက်ခံတဲ့သဘောရှိပါတယ်အဲ့ဒါကိုလေ။အဲလုံချိုးရင်ကတော့ဒီသူ့နေရာနဲ့အနေထားမှာရှိပါတယ်
လက်ရှိမောင်တော်လုံခြုံရေးကတော့စိုးရိမ်နေရစေပါ။အစ္စလမ်ဘာသာဝင်အချို့ကိုအစိုးရတည်င်းပေးလို့စွပ်စွဲပြီးတပ်ဖြတ်မှုတွေရှိနေတယ်လို့အစိုးရကထုတ်ပြန်ထားပါတယ်။အစိုးရထုတ်ပြန်ထားချက်အရအသက်ခံရသူများအနေနဲ့အောက်တိုဘာ5ရက်နေ့ကနေဇန်နဝါရီလအထိအမျိုးသား10ဦးအသက်ခံရတယ်လို့ထုတ်ပြန်ထားပါတယ်။ဒဏ်ရာရရှိသူ3ဦးရှိခဲ့ပြီးအမျိုးသား2ဦးကိုတော့အကြမ်းဖက်သမားတွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖော်ပြပါရှိထားပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့မြန်မာနိုင်ငံကိုအကြမ်းဖက်တိုက်ခိုက်မှုတွေရှိလာနိုင်သလားဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံအနေနဲ့အကြမ်းဖက်သမားတွေရဲ့ပြစ်မှတ်ထားတိုက်ခိုက်လာမှုကိုတိုးပြီးရင်ဆိုင်လာနိုင်ပွဲရှိတယ်လို့မလေးရှားအကြမ်းဖက်တံပြန်နှိမ်နင်းအဖွဲ့ကပြောပါရယ်။ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေကိုဖိနှိပ်ခံရတယ်ဆိုပြီးတော့ရှီတောင်အာရှဒေသအတွင်းမှာ IS အစွန်းရောက်တွေဟာလူသူစုဆောင်းပြီးတိုက်ခိုက်ဖို့လှုံ့ဆော်နေတာပါဒီကြောင့် writer သတင်းကိုအခြေခံပြီးကိုအောင်အောင်ကပြောပြပေးပါလိမ့်မယ
်အင်ဒိုနီးရှားနိုင်ငံသားအကြမ်းဖက်သမားတဦးကိုလွန်ခဲ့တဲ့လကမလေးရှားနိုင်ငံမှာဖမ်းဆီးခဲ့ပြီးဒီကနေ့ဇန်နဝါရီလ4ရက်နေ့မှာတော့ထောင်ဒဏ်အမိန့်ချမှတ်ဖို့ရှိနေပါတယ်အကြမ်းဖက်အဖွဲ့ရင်းနဲ့ဆက်ဆက်တဲ့ပစ္စည်းတွေကိုလက်ဝယ်တွေ့ရှိမှုနဲ့တန်ငွေအပြင်ထောင်ဒဏ်9နှစ်အထိကြာခံရနိုင်တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်2014ခုနှစ်ကတည်းကသူဟာမလေးရှားနိုင်ငံမှာစိုက်ပျိုးရေးလုပ်သားဖြစ်လုပ်ကိုင်နေတာပါမြန်မာနိုင်ငံကရိုဟင်ဂျာတွေကိုထောက်ခံတဲ့အနေနဲ့သူ့လိုပဲတခြားသူများပြားလဲရှိနေနိုင်သေးကြောင်းမလေးရှားအကြမ်းဖက်တံပြန်နှိမ်နင်းအရာရှိအယုပ်ခန်းကပြောပါတယ
် From information that we got from this our investigation confirmed and he admitted that he is in contact with
ဆူဇန်စစ်စီယာကတည်ရသလောက်စီးပွားနိုင်ငံကမိုဟာမက်ဝမ်ဒီမိုဟာမက်ဂျီရီနဲ့အဆက်အသွယ်ရှိတဲ့အကြောင်းဒီအင်ဒိုနီးရှားနိုင်ငံသားကဝန်ခံထားပါတယ်။ရခိုင်ပြည်နယ်ကရ ेंजर တွေကိုဖိနှိပ်နေတဲ့မြန်မာစစ်ရောကိုစန့်ကျင်တက်ခတ်ပြီး GS စစ်ပွဲဆင်နွှဲဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်။
2016ဇွန်လအတွင်းလက်ပစ်ဘုံတိုက်ခိုက်ခဲ့မှုတစ်ခုနဲ့ပတ်သက်လို့ဒီတိုက်ခိုက်မှုက IS အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့မိုဟာမက်ဂျီဒီကပြောကြားခဲ့ပူပါတယ်အရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်နိုင်ငံကမွတ်စလင်အတော်များများဟာအရှေ့အလက်ပိုင်းကိုသွားပြီး IS အကြမ်းဖက်အဖွဲ့တွေကိုဝင်ရောက်ခဲ့ကြတယ်လို့ဒေသဆိုင်ရာအကြမ်းဖက်တံပြန်နှိမ်နင်းရဲတပ်ဖွဲ့ကပြောပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်းမှာလည်းအဲ့ဒီနိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်ခဲ့မှုတွေရှိသလိုအချိန်မီတားဆီးနေနေနိုင်ခဲ့တာတွေလည်းရှိပါတယ်အယုတ်ခန်းက
There is high possibility that Muslim, be it a member of IS or other group.
IS ဆွေးရောက်ဖွဲ့တာမို့လဲတခြားဖွဲ့တွေဟာသူတို့ရဲ့ Muslim ကြီးကိုယ်တော်တွေဖြစ်တဲ့ Rohingya တွေကိုကူညီတဲ့အနေနဲ့မြန်မာနိုင်ငံကိုတွားရောက်နိုင်တဲ့အလားအလာတွေတော်တော်များတွေ့နေရပါတယ
်။အစွန်းရောက်လှရှားမှုကိုစောင့်ကြည့်နေတဲ့မလေးရှားအခြေစိုက်အဖွဲ့ပြောခွင့်ရBadru Hisham Ismay ကမလေးရှားနိုင်ငံတွင်းမှာ Rohingya တွေကိုစီးယုံသိမ်းသွင်းနေတဲ့မလေးရှားစစ်သွေးကြွခွင့်ရတစ်ခုကိုရှာဖွေတွေ့ရှိထားတယ်လို့ဆိုပါရယ်အဲ့ဒီအဖွဲ့ဝင်သစ်တွေကိုအင်ဒိုနီးရှားနိုင်ငံစီလွာဝီစီကျွန်းအလယ်ပိုင်းကပိုဆိုစိတ်ကမ်းမြို့စီတနင်္သက်ဖို့ဆေးလွတ်ထားတယ်လို့ Ismay ကပြောပါရယ
် We also found out that there is a network where Malaysians IS recruiters are recruiting Rohingyas
Malaysia IS လူစုဆောင်တဲ့ခွင့်ရကိုကျွန်တော်တို့တွေ့ထားပါရယ်သူတို့စီးယုံသိမ်းသွင်းထားသူတွေကိုအကြမ်းဖက်တိုက်ခိုက်ဖို့မြန်မာနိုင်ငံပြန်ပို့သလားဆိုတာတော့မသိပါဘူး။ဒါပေမဲ့လည်းမလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ရိုဟင်ဂျာတွေကြားချိတ်ဆက်ထားတဲ့ကွန်ရက်တစ်ခုရှိနေတယ်ဆိုတာကတော့သိချပါဗျ
။နိုင်ငံတကာပြည်ပခလေးလာဆောင်ကြီးရဲ့အဖွဲ့ ICG ကလွန်ခဲ့တဲ့လအတွင်းထုတ်ပြန်တဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ရင်းကမြန်မာရဲတပ်ဖွဲ့ကို Sorry Arabia အခြေစိုက်တဲ့ဟာရကာအယ်ယာကင်းအဖွဲ့ကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။အော်တိုဘာလအတွင်းကတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးပြီးနောက်နေမင်းရှင်းလင်းမှုတွေဆောင်ရွက်ရမှာရိုဟင်ဂျာမွတ်စလင်3000ခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားတယ်လို့ကုလသမဂ္ဂကပြောကြားထားပါတယ်ခင်ဗျာ
။ကွန်အွန်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့အကြောင်းတင်ဆက်ပေးပါမယ်။ဗြိတိသျှကိုလိုနီလက်အောက်ကနေလွတ်မြောက်ခဲ့တဲ့ထိမှန်ဖြစ်နှစ်စဉ်နှစ်တိုင်းမှာဇန်နဝါရီလ4ရက်နေ့ကိုလွတ်လပ်ရေးနေ့ဖြစ်အစဉ်အလာတိုင်းပျော်ပွဲရှင်ပွဲတွေလုပ်ပြီးကျင်းပလေ့ရှိတာမှာဒီကနေ့မှာတော့96နှစ်မြောက်လွတ်လပ်ရေးနေ့ကိုအစိုးရတဲ့လက်ထက်မှာရန်ကုန်တိုင်းအစိုးရကဦးစီးပြီးတော့ရန်ကုန်မြို့လေကမဟာဗန္ဓုလပန်းချံမှာပျော်ပွဲရှင်ပွဲတွေလုပ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းလွတ်လပ်ရေးနေ့ရဲ့အနှစ်သာရပေါ်နောက်မျိုးဆက်သစ်တွေအပါအဝင်ပြည်သူတွေများစုကသိအားမထားကြဘူးဆိုပြီးပြောတဲ့သူတွေလည်းရှိပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံအနေနဲ့ဗြိတိသျှကိုလိုနီဘဝကလွတ်မြောက်ခဲ့တဲ့အထိမ်းအမှတ်ဖြစ်လွတ်လပ်ရေးနေ့ကိုအစဉ်အလာတိုင်းနှစ်စဉ်ကျင်းပခဲ့ရမှာဒီနှစ်မှာတော့လွတ်လပ်ရေးနေ့ပျော်ပွဲရှင်ပွဲတွေကိုအစိုးရရဲ့အစီအစဉ်နဲ့မဟာဗန္ဓုလပန်းချံမှာပျော်ပွဲရှင်ပွဲတွေနဲ့အလံတင်အခမ်းအနားတွေကျင်းပခဲ့တယ်လို့မြို့နယ်တိုင်းမှာလည်းလမ်းတွေပိတ်ပြီးလွတ်လပ်ရေးနေ့ကိုကျင်းပခဲ့ကြတယ်ဆိုပြီးရန်ကုန်မြို့ကန်တဦးကပြောပြပါတယ
်ရန်ကုန်တိုင်းအစိုးရကလည်းပြည်သူရင်းအားနေပြီးတော့ဒီမဟာဗန္ဓုလပန်းချံကိုရွှေပြီးလုတ်တဲ့အလန်တင်အခမ်းအနားတွေပါနေနေပေါ့လေနောက်တော့ကမြို့နယ်တိုင်းလိုလိုပဲကစားကြတယ်အဓိကတော့ဒီလွတ်လပ်ရေးနေ့လို့ပါလို့ဆိုတာဒီကလေးတွေအတွက်ဒီပျော်ပွဲရှင်ပွဲတွေ လုပ်ပေးရမယ်ဆိုတဲ့ဟာမျိုးပေါ့လေအပြေးပြိုင်ပွဲတွေလုပ်တယ်အာလူကောက်တာတွေလုပ်တယ်ခေါင်းရိုက်တာတွေသူတို့လုပ်ကြတယ်ဟိုရက်ွက်တွေမှာလည်းဒီ public space တွေကမရှိတော့ဘူးလေ public space တွေကွင်းတွေပျောက်တဲ့ခါကျတော့အဲ့လမ်းတွေမှာလုပ်ကြရတာပေါ့
အစင်လာရတာကျင်းပနေကြပြီမဲ့လွတ်လပ်ရေးရဲ့အနှစ်သာရကိုပြည်သူအများစုကမျိုးဆက်သစ်လူငယ်တွေကပါမသိရှိတာကိုဝမ်းနည်းစွာတွေ့ရတယ်လို့လည်းဆက်ပြောပြပါတယ်ဒီအတွက်အနှစ်သာရရှိတဲ့လွတ်လပ်ရေးနှင့်သမိုင်းကြောင်းတွေကိုပြည်သူတွေသိရှိဖို့အတွက်အစိုးရအနေနဲ့လှုပ်ဆောင်ပေးတယ်လို့လည်းပြောပါတယ
်ဟိုဒီနေ့မှဒီလိုလုပ်တယ်ဆိုရဲဟိုသဘောလောက်ပဲအားလုံးကလုပ်နေကြတာပေါ့နော်ဟိုဒီနေ့ကြီးဘယ်လိုဖြစ်လာတယ်ဒီနေ့ဖြစ်လာဖို့အတွက်ဟလာဒီမှာဒီနိုင်ငံမှာအသက်တွေတွေးတွေဟလာပေးခဲ့ရတယ်ဆိုတဲ့ဥစ္စာတွေကိုလူလူတော်တော်များများကတော့အမှန်တိုင်းပြောရင်တော့စိတ်ထဲမှာမရှိအဲကွယ်ပြောက်သွားတာကိုတွေ့ရတယ်ကျွန်တော်တို့နိုင်ငံမှာကလေဘယ်အကြောင်းအရာကြောင့်ဖြစ်ခဲ့တယ်ဆိုတာကဟိုတာမန်ပြည်သူလူလူမပြောနဲ့ဒီတက္ကသိုလ်ကျောင်းသားတွေနိုင်ငံရေးလောကကြီးမှာတော့မသိတဲ့လူတွေကအများကြီးရှိနေဒီလွတ်လပ်ရေးရဲ့အရာတာပေါ့နော်လွတ်လပ်ရေးရဲ့အရာတာကိုနိုင်ငံတဝန်းမှာရှိရယ်ပြည်သူလူလူခံစားနိုင်အောင်လို့လုပ်ပေးရမှာအဓိကတော့ဟလာအခုစစ်ပွဲတွေဖြစ်နေတယ်မငြိမ်းချမ်းဘူးပေါ့နော်အသွင်သဏ္ဍာန်တသက်မဟုတ်ဘဲနဲ့ဒီလွတ်လပ်ရေးဆိုတဲ့ဟာမျိုးကိုလူတွေစိတ်ထဲမှာနှစ်နှစ်ကာကခံစားအောင်လို့နော်ဟိုအနှစ်သာရရှိတဲ့လှုပ်ရှားမှုတွေကိုအစိုးရကဥဆောင်ဥရွက်ပြုပြီးလုပ်ရမယ
်ဒီကနေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဗဟိုကနေဥဆောင်ပြီးလွတ်လပ်ရေးနဲ့အခမ်းအနားတွေကိုကျင်းပခဲ့ရမှာနိုင်ငံရေးပါတီတွေကတဝင်လွှာတွေလည်းပေးပို့ခဲ့ကြပါတယ်မန္တလေးတိုင်းအတွင်းမှာတော့စားဝတ်နေရေးအခက်အခဲတွေကြောင့်လည်းပြည်သူအများစုကပြီးခဲ့တဲ့နှစ်တည်းလောက်ပျော်ပွဲရှင်ပွဲတွေမကျင်းပနိုင်ခဲ့ပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကျင်းပတဲ့အခမ်းအနားတွေတော့ရှိတယ်လို့ဆိုပါတယ်။ဒါအပြင်နိုင်ငံရေးလူမှုရေးလေသိမ်းရသိမ်းမြေယာပြဿနာတွေကြောင့်ထိမ့်သိမ်းခံနိုင်ရတဲ့သူတွေရဲ့မိသားစုဝင်တွေကတော့လွတ်လပ်ရေးနဲ့အထိမ်းအမှတ်ဖြစ်အစိုးရကအကျဉ်းသားတွေလွှတ်ပေးဖို့မျှော်လင့်နေကြတယ်လို့လည်းမန္တလေးမြို့ကန်တအူးကပြောပြပါတယ်
။ပြီးခဲ့တဲ့အစိုးရတွေဖြစ်တဲ့ခဏခဏဆုတ်ပြေးကြရရှိတော့ဒါတွေကသူတို့မြောက်လင်းကြတာပါနော်အဲအဲ့လိုအတန်မျိုးတွေတော့ရှိပါလေ
ထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာတင်ကျောင်းတွေမှာတော့လွတ်လပ်ရေးနေ့အထိမ်းအမှတ်ဟောပြောပွဲတွေနဲ့ညံစမ်းမေးခွန်းပြိုင်ပွဲတွေလုပ်ခဲ့ပြီးလွတ်လပ်ရေးနေ့ဖြစ်ပေါ်လာပုံတွေကိုရွှေပြောင်းလို့သမားကလေးငယ်တွေကိုရှင်းပြခဲ့ကြပါတယ်မြန်မာနိုင်ငံမှာတော့လွတ်လပ်ရေးရပြီးကလေးကပြည်တွင်းစစ်တွေဖြစ်ပွားခဲ့အခုချိန်ထိလဲတိုင်းရင်းသားဒေသတချို့မှာတည်ငြိမ်မှုတွေမရသေးတဲ့အတွက်တိုင်းရင်းသားဒေသတွေမှာတော့ဒုက္ခတွေတွေပိုပြီးတော့တိုးလာနေပါတယ်ဒီအတွက်69နှစ်ကြာတဲ့အထိလွတ်လပ်ရေးအရာတာကိုပြည်သူတွေခံစားရသလားဆိုတာကိုမေးခွန်းထုတ်စရာတွေဖြစ်လာပါတယ်လွတ်လပ်ရေးရတာနှစ်ပေါင်း60ကျော်သာရှိသွားပြီဖြစ်ပေမဲ့ပြည်သူတွေအနေနဲ့လွတ်လပ်ပျော်ရွှင်မှုကတော့စိတ်တုံးနေစေဖြစ်တယ်လို့လည်းနိုင်ငံရေးလေ့လာသူတွေကတော့သုံးသပ်ဝေဖန်နေကြပါတယ်ရှင
်မင်းအမသတင်းပေးပို့ထားတာပါအခုတစ်ခါမှာတော့အမေရိကန်နိုင်ငံရဲ့သတင်းကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်အောင်စုမှာရှာရှာပပဆိုသလိုပါတီတစ်ခုတည်းကဦးဆောင်တဲ့အစိုးရတရက်မကြခင်ပေါ်ထွက်လာတော့မှာဖြစ်ပါတယ်။ Republican Party ကအများစုနဲ့ထိန်းချုပ်လိုက်တဲ့လွှတ်တော်ကိုပထမဆုံးနေ့ဖြစ်အင်္ဂါနေ့တုန်းကကျင်းပခဲ့ရမှာလွှတ်တော်အမတ်တွေရဲ့ကျင်းဝင်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာသတ်မှတ်ထားတဲ့စည်းမျဉ်းတွေကိုပြောင်းလဲပြဖို့အောက်လွှတ်တော်မှာစူးစမ်းခဲ့ကြတဲ့ကိစ္စတွေနဲ့လွှမ်းမိုးနေခဲ့ပါတယ်။ဒီကြောင့် VOA သတင်းတောက် Catherine Gibson သတင်းပေးပို့ထားတာကိုကိုအောင်လင်ဦးကပြောပြပေးပါမယ်။
ကွန်ဂရက်စ်တော်စပ်ထမနီမှာပဲလွတ်တော်အကြီးခဲရွေးချယ်ရမှာ Republican နဲ့ Democrat ကိုယ်စားလှယ်တွေကြားအားပြန်ခဲ့ကြသလိုလွတ်တော်ကိုယ်စားလှယ်တွေချင်းဝက်တစ်ကဖောက်ပြမှုရှိမရှိတိကျလွတ်လပ်စွာစုံစမ်းစစ်ဆေးနိုင်တဲ့အဖွဲ့ရဲ့လုံခြုံရေးကိုကန့်သတ်ဖို့ Republican တွေဘက်ကအဆိုပြုတဲ့ကိစ္စမှာလည်းထိတိုက်ဖြစ်ခဲ့ကြပါတယ်။ညဘက်မှာတကားပိတ်ဆွေးနွေးပြီးထွက်ပေါ်လာတဲ့အစီအစဉ်ပေါ်မချေမနက်ဖြစ်ခဲ့သူတွေထဲမှာတော့ Democrat ထက်လွတ်တော်အမတ် Chris Van Hollen လည်းတူဦးပါဝင်ဖြစ်ပါတယ
်။ This has been an independent entity to sort of screen complaints to see which ones might have merit.
ပြန်ကြမှုတွေကိုလေ့လာကြည့်ရှုပြီးပမ်းမှန်စစ်ဆေးဖို့စီရလွတ်လာတဲ့အဖွဲ့တစ်ခုအဖြစ်ယက်တည်နေကြတာပါ။ဒါကိုဖယ်ရှားရဟာအများပြည်သူယုံကြည်ကိုးစားမှုကိုချိုးဖောက်ရရောက်ပါတယ
်။ Republican Party ကအသည့်ဆက်ဆက်အောက်လွတ်တော်အမျိုးသမီးအမတ်တဦးဖြစ်လာတဲ့ Stephanie Murphy ကလည်းကျင့်ဝတ်ရေးရာကိစ္စရဲ့နပတ်တလို့အပြောင်းအလဲတွေလုပ်မဲ့အစီအစဉ်ဟာသူနဲ့အတူတခြားလုပ်ဖို့ကံပြတ်တွေရဲ့တာဝန်ခံမှုကိုထိခိုက်စေလိမ့်မယ်ဆိုပြီးကန့်ကွက်ခဲ့တာပါ။
I don't think that that's really the tone that we should be setting out on in this 100.
155 ချိန်မြောက် Congress လွတ်တော်မှာဒါရီကိုချပြတင်တယ်လို့ကျမကတော့မယူဆပါဘူး
။အချင်းပြချစားမှုတွေတက်ပြည့်ရေးဆောင်ဖို့တွေနဲ့မဲဆွဲခဲ့တဲ့ရွေးကောက်ခံသမ္မတ Donald Trump ကတော့အပြောင်းလဲတွေလုပ်တင်တဲ့အချိန်မဟုတ်ဘူးလို့ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။အစိုးရဖွဲ့ခေါင်းဆောင်တွေနဲ့လွတ်တော်ကိုယ်စားလှယ်တွေကျန်းသစ်စာချိန်ဆိုဖို့ရှိနေတာနဲ့အမျှအစိုးရ Republican တွေပြန်လည်ရုပ်သိမ်းခဲ့ကြတာပါ။Republican တွေအတွက်ရှေ့မှာခက်ခဲခက်ခဲလှုပ်ရှားရရှိနေချိန်မှာဒီကိစ္စထက်အာရုံစိုက်စရာတွေရှိတယ်ဆိုတော့တက်လွတ်တော်အမတ် John Cronin တို့လို Republican တွေကိုယ်တိုင်ကလက်ခံထားကြပါဗျ
And I know we have a lot of work ahead of us, and I don't have any doubt that with a little cooperation we can make the 115th Congress.
ရှင်းမလို့ဆရာတွေတပုံကြီးရှိတယ်ဆိုတာကျွန်တော်တို့သိပါတယ်။115ကြိမ်မြောက် Congress လွှတ်တော်မှာအသေးအဖွဲ့ပူးပေါင်းဆောင်ရွက်မှုလေးတစ်ခုဟာ American ပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်တယ်ဆိုတာကျွန်တော်ကတော့တန်တရားမဖြစ်မိပါဘူး။
ပူပေါင်းဆောင်ရွက်ရေးဆိုတာကတော့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်ပြန်လည်ရွေးချယ်ခံခဲ့ရတဲ့ Republican Councilor Paul Ryan ကလည်းသဘောတူပါတယ်
။ However bright of a contrast that we draw between us, it must never blind us to the
ကျွန်တော်တို့ဂျာကခြားနားမှုတွေကြောင့်ကျွန်တော်တို့အတူတကွလက်ခံထားတဲ့အရာတွေကိုမမြင်နိုင်လောက်တဲ့အထီးတော်မဖြစ်သင့်ပါဘူး
။အောက်လွှတ်တော်ရဲ့ Democratic လူနည်းစုခေါင်းဆောင်ပြန်ဖြစ်လာတဲ့ Nancy Pelosi ကလည်းလူထုကိုမျက်နှာမူဖို့သတိပေးခဲ့တာပါ
။ We have the responsibility and the power to lift the lives and the hopes.
အမေရိကန်ပြည်သူတွေရဲ့မျှော်လင့်ချက်တွေနဲ့ဘဝတွေမြင်ပါစေဖို့ကျမတို့မှာတာဝန်နဲ့လုပ်ပိုင်ခွင့်တွေရှိကြပါတယ်
။ခြေတင်ဖြစ်စရာကိစ္စတွေမှာအများပြည်သူရဲ့ဆန္ဒတွေကိုအလေးထားဖို့စဉ်းစားတာ115ကြိမ်မြောက် Congress တွတ်တော်မှာမျှော်လင့်စရာအကောင်းဆုံးလက္ခဏာတစ်ခုဖြစ်နိုင်တယ်လို့လည်းသမ္မတ Bush လက်ထက်ကလွှတ်တော်ကျင်းဝေးရေးရာကိစ္စတွေမှာအကြီးအကဲတာဝန်ယူခဲ့ဖို့သူ Brookings Institution က Norm Eisen ကပြောပါတယ
်။ Even the president elect followed along with that popular tied and it gives me hope
ရွေးကောက်ခံသမ္မတကလူကြိုက်များတဲ့ဘက်ကိုလိုက်လာတာတွေ့ရတဲ့အတွက်အေဗီရော်နဲ့လွှတ်တော်မှာတပါတီအုပ်စိုးမှုကိုစောင့်ကြည့်ပြီးတာဝန်ခံမှုရှိအောင်လုပ်ဖို့ကအမေရိကန်ပြည်သူတွေရဲ့တာဝန်ဖြစ်တယ်ဆိုတော့မျှော်လင့်ချက်မျိုးတွေပေါ်လာပါတယ
်ကြီးမားတဲ့အပြောင်းလဲတွေလုပ်ဖို့ပြင်ဆင်နေပြီမလဲကွန်ဂရက်စ်တွတ်တော်အစပထမနေ့မှာပဲ Republican Party ခေါင်းဆောင်အနေနဲ့မဲဆန္ဒရှင်တွေရဲ့အတန်းတွေကိုလည်းနားဆင်နေမဲ့လက္ခဏာတစ်ခုကိုလည်းတွေ့မြင်ခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လုံးတင်ဆက်ထားတာပါView American တန်ညာဘက်9:00 to 10:00 ထိမြန်မာဘာသာအစီအစဉ်မှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်အားကစားကဏ္ဍအစရာတွေကိုနားဆင်ရဖို့ရှိပါတယ် View ကနေဘဒူးနေ့ညနေကင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိင်္ဂါကြီးညာပေးပါမယ်
အမေရိကန်သမ္မတဘရက်ကိုဘားမားဟာကျမရဲ့ဆောင်းရှောက်မှုဆိုင်ရာသူ့ရဲ့သမိုင်းဝင်ဥပဒေကိုခုခံကာကွယ်ရေးဒီမိုကရက်တစ်လွှတ်တော်အမတ်တွေကိုစုစည်းဖို့အတွက်ဒီကနေ့ကွန်ဂရက်လွှတ်တော်မှာသွားဆွေးနွေးဖို့ရှိပါတယ်။ရွေးကောက်ခံဒုတိယသမ္မတမိုက်ပန့်စာလည်းသူတို့အစီအစဉ်ကိုရီပပလီကန်အမတ်တွေနဲ့ဆွေးနွေးဖို့တောင်းပါပါ။အဲ့ဒီထဲမှာအိုဘားမားကဲလို့ခေါ်ဖို့ပြောဆိုနေကြတဲ့ဒီဥပဒေကိုဖျက်သိမ်းပြီးကိစ္စလည်းရီပပလီကန်တွေဆွေးနွေးကြဖို့ရှိပါတယ်။ဒီအပြိုင်ဆွေးနွေးပွဲနှစ်ခုဟာသမ္မတအိုဘားမားအစိုးရကနေရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့အစည်းလက်ထက်အာဏာလွှဲပြောင်းဖို့လုပ်နေတာနဲ့အမျှဖြစ်လာဖို့ရှိတဲ့ထိတ်တိုက်တွေ့မှုကြီးတွေကတခုကိုအထင်ရှားပြနေပါတယ်။တူရကီနိုင်ငံအစ္စတန်ဘူမြို့ကနိုင်ကလပ်တစ်ခုမှာနှစ်တကူညာကလူ39ယောက်ကိုပြစ်ဒဏ်ခဲ့တဲ့တနသမားဘယ်သူဆိုတာဖော်ထုတ်နိုင်ပြီလို့တူရကီဝန်ကြီးချုပ်မဲဖလက်ကာဘူဆိုဂလူကဒီကနေ့ပြောလိုက်ပါတယ်။အစိုးရပိုင်းအနာဒိုလူသတင်းဌာနနဲ့တွေ့ဆုံမိမြန်ကန်တွင်သူကအခုလိုပြောသွားတာပါ။ဒါပေမဲ့တိုက်ခိုက်သူရဲ့နာမည်ကိုတော့မပြောပါဘူး။ရေနာနိုင်ကလပ်ကနေတိုက်ခိုက်သူထွက်ပြေးသွားတဲ့တနင်္လာနေ့မနေ့ပိုင်းကစလို့အနာပိုင်တွေကသူ့ကိုလိုက်ရှာနေကြတာပါ။စီးရီးယားတိုက်ခိုက်ရဆဲရုပ်ကိုချုပ်ပေါက်တာတွေဟာဒီလနှောင်းပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ညဉ့်ဆိုင်ရေးဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့တူရကီကသတိပေးလိုက်ပါတယ်။စီးရီးယားပြည်ပခါမှာဆန့်ကျင်မဲ့အုပ်စုတွေကိုတစ်ဖက်စီပံ့ပိုးပေးနေတဲ့ရုရှားနဲ့တူရကီတို့ကဂျာဝင်ဆစ်ဆက်ပြီးခဲ့တဲ့တနင်္ဂနွေလုံးအပြည့်အရေးသဘောတူညီချက်ပြီးခဲ့တဲ့သတင်းပတ်မှာပဲစတင်ထားတာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးတာဝန်ယူခြင်းအတွင်းဟီလာရီကလင်တန်ပေးပို့ခဲ့တဲ့ဓမ္မမှုလက်ခံရရှိခဲ့တဲ့နောက်ထပ်အီးမေးလ်အဆောင်ပေါင်း1030စောင်းကိုအမေရိကန်နိုင်ငံသားရေးဌာနကအင်္ဂါနေ့မှာထုတ်ပြန်လိုက်ပါတယ်။FBI ကလက်ခံရရှိထားတဲ့စာမျက်နှာပေါင်း1850ရှိတဲ့စာပေစာတမ်းတွေကိုစစ်ဆေးဖို့ Federal တရားရုံးတစ်ခုကနိုင်ငံသားရေးဌာနကိုညွှန်ကြားခဲ့တာပါခင်ဗျာ
။တင်းင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်လုံးဖြစ်ပြီးတော့ Engineer ကတော့ Audio Speakers ဖြစ်ပါတယ်။ကျွန်မအီတန်စမရှင် VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00 to 10:00အထိလိုင်းဒိုမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.